အမေရိကန်ပြည်ထောင်စုနောက်အလဲပိုင်းကျတဲ့အိုကလာဟိုမားပြည်နယ်မှာလေဆင်နှာမောင်းတွေထပ်ပြီးတော့တက်ခတ်ခဲ့လို့လူ9ဦးသေဆုံးပြီးတော့လူ85ဦးဒဏ်ရာရရှိသွားပါတယ်။မေလ20ရက်နေ့ကအင်အားပြင်းပြီးတော့ကြီးမားတဲ့လေဆင်နှာမောင်းတိုက်သွားလို့လူ24ဦးသေဆုံးခဲ့ပြီးတော့ပြည်နယ်မြို့တော်အိုကလာဟိုမားစစ်တီးရဲ့တပ်ဝိုက်မှာဒီတစ်ခေါက်လဲအထိကိုက်အများဆုံးဖြစ်ပါတယ်။တောက်ကြနေ့ကလေတွေသိပ်ပြင်းတဲ့ကိုရှောင်းမှုကားနဲ့ထွက်ပြေးခဲ့တဲ့သူတွေအားလုံးလေကြောင်ရုတ်တရက်ပြောင်းသွားပြီးတော့မုံတိုင်းလမ်းကြောင်းနဲ့တဲ့တဲ့တိုးမိကြလို့အဲ့ဒီထက်ကသူတွေအများပြားထိခိုက်ဒဏ်ရာရခဲ့ကြပါတယ်။စနေနေ့မှာတော့အိုကလာဟိုမားစစ်တီးတဝိုက်မှာနောက်ထပ်ပြဿနာတိုးလာတာက၄နာရီကျော်မိုးရေရွာပြီးတော့မိုးရေချိန်9လက်မကနေ17လက်မအထိတိတိထန်ထန်မိုးရွာသွန်းခဲ့လို့ရေကြီးတာပဲဖြစ်ပါတယ်။နှစ်တစ်နှစ်ရဲ့ဒီလိုအချိန်မှာပြင်းထန်တဲ့မုံတိုင်းတွေဖြစ်ပေါ်ကင်းတိုးစေတဲ့ရာသီဥတုမျိုးတော်နာဒိုအယ်လီလေးစင်နမောင်းရဝင်းလို့တင်စားခေါ်ပေါ်တဲ့အမေရိကန်အနောက်လေပိုင်းဒေသမှာတောက်ကြနေကလေးစင်နမောင်းအခု20နီးပါးဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ။